2019ခုနှစ်မတ်လ13ရက်နေ့တို့အထင်ကရတိုင်းမဂ္ဂဇင်းမှာနောက်တစ်ခေတ်မှာခေါင်းဆောင်ဖြစ်လာတဲ့လူငယ်ဆယ်ဦးရဲ့အမည်ကိုဖော်ပြထားရမှာမြန်မာနိုင်ငံကမတ်ဝေဝင်းနုလည်းပါဝင်ပါတယ်မတ်ဝေဝင်းနုဟာရခိုင်ပြည်နယ်ဇာတိရိုဟင်ဂျာအမျိုးသမီးတဦးဖြစ်ပြီး2012ခုနှစ်မှာထောင်ကလွတ်မြောက်ခဲ့ပြီးနောက်ပိုင်း Women Peace Network African အဖွဲ့ကိုတည်ထောင်သူဖြစ်သလို Justice for Women အဖွဲ့ကိုပူးတွဲမှတ်တည်ခဲ့သူလည်းဖြစ်ပါတယ်ရခိုင်ပြည်နယ်အတွင်းကအမျိုးသမီးငယ်တွေအတွက်ပညာသင်ကြားခွင့်နဲ့ဥပဒေရေးရာတွေမှာအခမဲ့အကျိုးဆောင်ပေးခြင်းနဲ့အမျိုးသမီးငယ်တွေရဲ့ဘဝမြန်မာအောင်ကြိုးပမ်းဆောင်ရွက်ပေးနေသူလည်းဖြစ်ပါတယ်။မဝဝင်းနုဟာ1990ရွေးကောက်ပွဲအနိုင်ရကိုယ်စားလှယ်ဦးကျော်မင်းရဲ့သမီးဖြစ်ပြီးယုံကြည်ချက်ကြောင့်အကျဉ်းချခံခဲ့ရသူလည်းဖြစ်တဲ့အကြောင်းအမေရိကန်ပြည်ထောင်စုကနာမည်ကျော်တိုင်းမဂ္ဂဇင်းမှာဖော်ပြထားတာကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်။မြန်မာနိုင်ငံအတွင်းကတခြားဒီမိုကရေစီရွေးတက်ကြွလှုပ်ရှားသူတွေနီးသူစစ်စိုးရအုပ်ချုပ်တဲ့ခေတ်မှာမဝဝင်းနုနဲ့သူမိသားစုဟာယုံကြည်ချက်ကြောင့်ကြာခံရတဲ့အကျဉ်းသားတွေဖြစ်ခဲ့ရပါတယ်။မဝဝင်းနုအသက်18နှစ်အရွယ်မှာ1990ပြည့်နှစ်ကရွေးကောက်ခံကိုယ်စားလှယ်ဖြစ်တဲ့ဖခင်ဦးကျော်မင်းနဲ့တကွမိသားစုဝင်အလုံးကိုဖမ်းဆီးခံခဲ့ရချိန်မှာသူလည်းပါဝင်သွားခဲ့တဲ့အကြောင်း Time Magazine ရဲ့ website စာမျက်နှာမှာအခုလိုဖော်ပြထားပါတယ
်။ When I was 18, I was arrested with my father and 3 other family members.
ကျွန်မ18နှစ်မှာကျွန်မအဖေနဲ့တခြားမိသားစုဝင်3ဦးနဲ့အတူဖမ်းခံခဲ့ရပါတယ်။တရားသူကြီးက2019နှစ်ချမှတ်လိုက်တဲ့အကြောင်းစီရင်ချက်ချတန်ကြားလိုက်တဲ့အချိန်မှာကျမတုံ့လှုပ်သွားပါတယ်။တရားမျှတမှုမရှိဘူးလို့လည်းတွေးမိပါတယ်။ဘာလို့လဲဆိုတော့ကျမတို့ဟာမျှတတဲ့ကြားနာစစ်ဆေးမှုလည်းမရကြပါဘူး။ကျမတို့အတွက်ဥပဒေအကျိုးဆောင်လည်းငြားရန်ခွင့်မရခဲ့ကြပါဘူး။ထောင်ထဲကိုရောက်သွားတော့ကျမတို့ပဲတခြားအမျိုးသမီးငယ်တွေဟာရာဇဝတ်မှုကျူးလွန်ထားတာမရှိဘဲထောင်တန်းအပြစ်ပေးခံထားကြရပြီးတကယ်တမ်းမှာသူတို့ဟာနိုင်ငံရေးနဲ့စီးပွားရေးစနစ်ဆိုးရဲ့တားကောင်တွေဖြစ်နေကြသူတွေဆိုတာကိုတွေ့လိုက်ရတဲ့အတွက်အရန်ကိုတုံ့လှုပ်ခဲ့ရပါတယ်။သူတို့ဟာဆင်းရဲတဲ့အတွက်ကြောင့်ဒီနေရာကိုရောက်လာကြရသူတွေဖြစ်တယ်လို့သိလိုက်ရတော့ကျမကကံကောင်းတယ်လို့လည်းတွေးမိပါတယ်။အဲ့ဒီအချိန်တုန်းကစပြီးတော့တိုင်းပြည်ကိုနိုင်ငံရေးကြောင်းလက်ဖြစ်အောင်ကြိုးပမ်းရမှာစစ်ရောကိုပါပါဝင်ဆောင်ရွက်မယ်လို့ဆုံးဖြတ်ခဲ့ပါတယ်လို့တိုင်းမဂ္ဂဇင်းကပြောပါတယ်။အသက်30သာရှိသေးတဲ့မဝဝင်းနုဟာလူအခွင့်ရေးအကြောင်းဒန်းတူညီမြအကျိုးခံစား권တွေအကြောင်းကိုသူ့ရဲ့ဇာတိရခိုင်ပြည်နယ်တွေကလူတွေကိုတင်ကြားပေးရင်သူ့ရဲ့အချိန်တော်များများကိုကုန်လွန်စေပါတယ်။အခုလက်ရှိမှာမဝဝင်းနုဟာအမျိုးသမီးငယ်တွေအတွက်ဥပဒေရေးရာကိစ္စတွေမှာအခမဲ့အကျိုးဆောင်ပေးတာနဲ့ပညာသင်ခွင့်ရရှိရေးအတွက်ကိစ္စတွေကိုဆောင်ရွက်ပေးနေပြီးမိန်းကလေးတွေကိုစွမ်းဆောင်ရည်မြှင့်တင်ပေးတဲ့အမျိုးသမီးတွေအတွက်တရားမျှတမှုရရှိရေး Justice for Women ဆိုတဲ့စီမံကိန်းတစ်ခုကိုဆောင်ရွက်နေပါတယ
်။ကျွန်မတို့ဒီအမျိုးသမီးတွေရဲ့ power ပေါ့နော်။အင်အားကိုယုံကြည်ရအမျိုးသမီးတွေရဲ့ဒီအမျိုးသမီးကိုယုံကြည်ရပေါ့နော်။ဆိုရခါကျတော့ကျွန်မတို့လုပ်နေတာကအမျိုးသမီးတွေကိုဟိုအသိပညာပေးမှုတွေပေါ့နော်နောက်တစ်ခုကကြတော့ဒီအမျိုးသမီးတွေအသိပညာပေးမှုဆိုတဲ့အခါမှာဟို Justice for Women အနေနဲ့ဆိုလို့ရှိရင်ဥပဒေပိုင်းဆိုင်ရာအသိပညာပေးမှုပေါ့ဥပမာလိင်ပိုင်းဆိုင်ရာဟိုစော်ကားခံရတယ်ဆိုလို့ရှိရင်ဘယ်လိုမျိုးဟိုဖြေရှင်းမလဲပေါ့နော်ဒါကတကယ်ဘယ်လိုဆိုလို့ရှိရင်လိင်ပိုင်းဆိုင်ရာစော်ကားမှုကိုခံနေရတာလဲနှုတ်ပိုင်းဆိုင်ရာနောက်ပြီးတော့ဒီကိုယ်ထိလျောက်စော်ကားခံရတာနှုတ်နဲ့စော်ကားခံရတာစသဖြင့်ပေါ့နော်အဲ့လိုဟာမျိုးတွေကိုလည်းအသိပေးရနောက်ပြီးအဲ့လိုဖြစ်လာရင်ဘယ်လိုမျိုးဖြစ်ရှင်းမလဲပေါ့နော်အမျိုးသမီးဖြစ်နေတဲ့တတမှုတရားမျှတမှုရရှိမှုမှာအားနည်းနေတဲ့ဟာတွေကိုကျမတို့ဒီဥပဒေပိုင်းဆိုင်ရာပညာပေးမှုပေါ့နော်ဘလို့ဘလို့ channel တွေကနေသွားလို့ရလဲကျမတို့အခု Justice for Women Solution ကျမတို့ရှင်းနေအမတွေနဲ့ထောင်ရပေါ့နော်ဒီရှင်းနေမှရရန်တော်တယ်သူကခုန free legal consultation လို့ဟာမျိုးတွေပေးပါတယ်နောက်ပိုင်းကျရင်ကျမတို့ legal aid တရားရေးဆိုင်ရာကျန်ရန်အခမဲ့ပေးတဲ့ဟာမျိုးတွေဝန်ဆောင်မှုအခမဲ့ပေးတဲ့ဟာမျိုးတွေအထူးပါလုပ်နိုင်ဖို့ကြိုးစားအနေရပေါ့
တမ်တာဟန်ဘူးစ်တီထောင်ထားတဲ့George Bush Center ကပြုလုပ်တဲ့လွတ်လပ်မှုနဲ့ခေါင်းဆောင်မှု2015တင်ဒန်းရဲ့ကြောင်းစဉ်တူလည်းဖြစ်တဲ့အပြင် Foreign Policy Magazine ရဲ့2015ခုနှစ်ထိပ်တန်းနိုင်ငံတကာတွေးခေါ်ပညာရှင်စီရင်တဲ့မှာလည်းမဝဝင်းနုကပါဝင်ခဲ့ပါတယ်။2014ခုနှစ် BBC ရဲ့ထိပ်တန်းအမျိုးသမီးများတရားစီရင်မှာလည်းမဝဝင်းနုဟာစီရင်ဝင်ဖြစ်ခဲ့ပါတယ်။2015ခုမှာတော့မဝဝင်းနုဟာအမေရိကန်သမ္မတဟောင်း George W. Bush ရဲ့Bush Institute ကလုပ်တဲ့လူငယ်ဖိုရမ်တစ်နှစ်ပြည့်အခမ်းအနားကိုလာရင်အင်ဂျူရောမှာလည်းသမ္မတအိုဘားမားနဲ့တူညစာစာခွင့်ရခဲ့ပါတယ်။ Time Magazine ကရွေးချယ်ထားတဲ့အနာဂတ်ရဲ့လူငယ်ခေါင်းဆောင်10ဦးရဲ့မှာမြန်မာနိုင်ငံကမဝေဝေနုနဲ့အတူပါဝင်တဲ့ကြံ9ဦးကတော့တောင်အာဖရိကနိုင်ငံက Trivanao, El Salvador က Nayib Bukele, American ပြည်ထောင်စုက Tela, Okele, Nathan Chan နဲ့ Emily Wiss,ဘယ်ဂျီယံနိုင်ငံကဟိမ်ဂဗီဟိမ်ဂဗီအိုဒယ်လီဩစတြေးလျကဆာဗက်စတီယန်ကာစ်အင်္ဂလန်ကဖိုဘီဝေါ်လာဘရစ်ဂျ်နိုင်ဂျီးရီးယားနိုင်ငံကအော့စကာအက်ကိုပီနီမိုတို့ဖြစ်ကြပါတယ်ရှင်